IS စစ်သည်ရောက်ပွဲကောင်းဆောင်အဖို့ဘက်ကဘက်တာရီယာလေကြောင်းထိုးစစ်တစ်ခုကြောင့်ဒဏ်ရာရသွားတဲ့အကြောင်းအီရန်အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ပေမယ့်အမေရိကန်စစ်ဌာနချုပ်ကတော့အတည်မပြုပါဘူး။အီရန်နိုင်ငံမြောက်ပိုင်းကမိုဆူးမြို့မှာတောက်ချန်နေတဲ့အမေရိကန်ရဲ့လေကြောင်းတက်ခတ်မှုအတွင်း IS ကောင်းဆောင်ဒဏ်ရာရခဲ့တဲ့အကြောင်းအတည်ပြုချက်ကိုတော့အီရန်ကာကွယ်ဝန်ကြီးခလစ်အယ်ဥဘိုင်တီကသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့တာပါ။အီရန်ပြည်ထောင်စုဝန်ကြီးဌာနကလည်း AP သတင်းဌာနကိုအတည်ပြုခဲ့တယ်လို့တခြားသတင်းတော်များများမှာတော့ IS ကောင်းဆောင်ဘက်တာရီရဲ့အနီးကပ်လူယုံတွေကတအူးလဲတည်ဆုံသွားတဲ့အကြောင်းဖော်ပြကြပါတယ်။ဗြိတိန်နိုင်ငံကစစ်မြေစစ်ရရှိတူကတော့သတင်းတွေမှန်ခဲ့ရင်တော့မှစစ်သွေးကြွအနေနဲ့ဥဆောင်မဲ့သူကိုနောက်ထပ်အစားထိုးနိုင်တဲ့အခြေအနေမှာရှိနေတဲ့အကြောင်းသတိပေးပြောဆိုခဲ့တာပါ။အမေရိကန်သမ္မတဘရက်အိုဘားမားကတော့လေကြောင်းစစ်စင်ရေးတွေဟာစစ်သွေးကြွအရင်ချိနေအောင်ရှေ့ကိုနောက်ထပ်တက်မလာနိုင်အောင်ထိရောက်မှုတွေရှိခဲ့တဲ့အကြောင်းအမေရိကန်ရုံးမြင့်တန်ကြားဌာန CBS ရဲ့ Face the Nation အစီအစဉ်မှာသတင်းဝင်နေကပဲပြောဆိုသွားပါတယ်။ US စစ်တပ်ကိုလေကျင်းကူညီဖို့နောက်ထပ်အမေရိကန်စစ်သား1500ဆေလုံးမဲ့သူ့အစီအစဉ်ဟာ IS စစ်သွေးကြွတွေပေါ်စစ်စင်ရေးမှာနောက်ထပ်ခြေလှမ်းတစ်ခုဖြစ်တယ်လို့လည်းသမ္မတဥပမာကပြောဆိုသွားပါတယ်။